မြန်မာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုတစ်ဖက်သားပိတ်ထားတဲ့တရုတ်ဟာယူနန်အတွက်အရေးပါတဲ့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ခြင်းနဲ့အရေးအယောင်တွေမြင်နေရတယ်လို့ကချင်ရှမ်းမြောက်ဒေသခံတွေကပြောဆိုပါတယ်အကြောင်းကတော့မြေရှားတပ်ထုအပါအဝင်တရုတ်အကျိုးစီးပွားတချို့ကိုဒေါ်လာရေးတပ်ဖွဲ့တွေဘက်ကတံပြန်ပိတ်လိုက်တာကြောင့်ဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဇော်ဝင်းနိုင်ကပြောပြပါမယ်
ကချင်ပြည်နယ်မှာအပြစ်ခတ်တွေရဆဲပြီးအခုသတင်းပတ်ထဲမှာမြေရှားတပ်ထုကိုပြန်ပြီးတင်သွင်းလို့ရအောင်မြန်မာဘက်ကလက်နက်ကိုင်အစုအဖွဲ့တွေနဲ့တရုတ်ကညှိနှိုင်းနေတယ်လို့တရုတ်အွန်လိုင်းသတင်းဆောင်ပါတချို့မှာရေးသားထားပါတယ်တရုတ်ကဒီနေ့ကိုမြေရှားတပ်ထုတန်ချိန်4000နီးပါးမြန်မာကနေရနေတာဖြစ်ပါတယ်ဒါကြောင့်နေဆက်ခိတ်တွေကိုတရုတ်ကပြန်ဖွင့်ပေးပြီးတစ်ချိန်တည်းမှာပဲတူတူတိတ်တိတ်ဂျားဝင်ညှိနှိုင်းပေးနေကြောင်းကချင်အရက်ဖက်အဖွဲ့တချို့က VOA ကိုပြောပါတယ်လက်ရှိအခြေအနေမှာစီမံကိန်းကိုတရုတ်ဘက်ကပြန်ဆဖို့တွန်းအားပေးနေတာကိုလက်မခံကြောင်းလဲကချင်အရက်ဖက်အဖွဲ့ဝင်တဦးကပြောပါတယ်
။ခုလက်ရှိကြာနာရှင်စနစ်မှာတော့ဒါစီမံကိန်းမှာပေါ့နော်။လုံဆောင်မှုမတင်ဘူးပေါ့။ဆန်ကြီးတိုင်းသားနဲ့ PTD ကျအကျိုးကြီးရဲ့အသက်မွေးဝမ်းကြောင်းသူတို့ရဲ့အသိပညာသူချစ်တဲ့မှုအသားတွေမှာအကျိုးတရားရရှိတဲ့ဒီ bottom up project ပေါ့နော်။ဒီလိုမျိုးစီမံကိန်းတွေပဲသွားတင်တာပေါ့နော်။ဆိုတော့ဒီကျမတို့လက်ရှိမှာအကျိုးအမြင်ရနေတဲ့ခုံရနဲ့ကုမ္ပဏီနဲ့ဒီစစ်အာဏာရှင်နဲ့အာဏာရှိတဲ့လူတွေအသက်ပဲဖြစ်ဖြစ်ပေါ့
။မြေရှားထွက်တဲ့နေရာအများစုကိုရရှိထားတဲ့ကချင်လွတ်မြောက်ရေးတပ် KNA ကတော့တရုတ်ရဲ့ဆွေးနွေးမှုကိုလက်မခံလို့နေဇက်ဂိတ်တွေကိုလည်းတံပြန်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြေရှားတူဖော်ရေးလောက်ွက်တွေကို KNA ကထိန်းချုပ်လိုက်ပေမဲ့တရုတ်တပ်တော်ကြီးကြီးမားမားထိခိုက်မှုရှိမှာမဟုတ်ဘူးလို့တရုတ်ဘက်ကသတင်းတွေကတုံ့ပြန်ထားပါတယ်။အကြောင်းကတော့တရုတ်မှာအလုံအလောက်တူလောင်ထားပြီးဈေးနှုန်းလည်းတည်ငြိမ်နေတယ်လို့ China Rare Earth Industry Association တရုတ်မြေရှားတပ်ထုဒူဖော်ရေးအသင်းကိုကိုးကားဖော်ပြထားတာပါ။နိုဝင်ဘာလ17ရက်က Dysprosium Oxide တံတန်းကိုရွံငွေတန်း 1.84 ရှိတယ်လို့ဆိုပါတယ်။ဒီဈေးကအောက်တိုဘာလ23ရက်ကပေါက်ဈေးနဲ့အတူတူပဲလို့တုံ့ပြန်ထားတာပါ။ရှမ်းမြောက်ကနေဇက်ဂိတ်တွေမှာတော့မြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပါတယ်။မူဆယ်မြို့ကဂိတ်တွေမှာမြန်မာဘက်ကလူအဝင်အထွက်ကိုခွင့်ပြုထားပေမဲ့လူပေါ်ပါတဲ့အဝတ်အစားကလွဲလို့ဘာပစ္စည်းမှမြန်မာဘက်ကိုယူလာလို့မရပါဘူး။မူဆယ်မြို့ကရှမ်းပြည်မြောက်ပိုင်းမှာတခုတည်းကျန်တဲ့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့လည်းဖြစ်ပါတယ်။ဒါကြောင့်73စီကိုတရုတ်ကပေးနေတော့ဖြစ်ပေမဲ့တလီတာကိုကျပ်1000ကျော်ပေးဝယ်ရကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
ကျွန်တော်တို့ကာသမာဆိုတော့လေအခုလောလောဆယ်တိုင်းတာမှာကျွန်တော်တို့ကြာပြီးခက်ခက်ဖြစ်နေတယ်ဦးဆယ်မှာပရိသတ်တောင်းအားမောင်ကိုသေးနေပေါ့နော်ဒီတိုင်းကဖွင့်တော့ဖွင့်ပေးတယ်ဒါနဲ့ပရိသတ်တောင်းဒီဘက်ကပဲလာတာပဲဒီမူဆယ်သုံးခုကတော့ဒီရတော့ဆိုင်လမ်းရှိတယ်ဗျဒါနဲ့ဘာအိုက်ကြီးပေါ့စက်ကမရောက်နိုင်တာပေါ့ဗျဒါပါပဲအခုအဲ့လာကြောင့်မို့ကျွန်တော်တို့တောင်မှာကုန်ပြီးသေးတယ်ပေါ့ကွာခက်ခဲသွားတော့စားထောက်ရည်နည်းနည်းနည်းလဲသွားတာပေါ့ဗ
ျကချင်ပြည်နယ်မှာ KNA နဲ့ပူးပေါင်းအဖွဲ့တွေကနယ်မြေအများအပြားကိုအော်တိုဘားလာအတွင်းသိမ့်ပိုက်ရရှိထားပြီးတဲ့နောက်တရုတ်ကနယ်ဇက်ဂိတ်အများအပြားကိုတစ်ဖက်သက်ပိတ်ခဲ့ပါတယ်။အလားတူရှမ်းပြည်နယ်တစ်လျှောက်ကနယ်ဇက်ဂိတ်တွေမှာလည်းမြန်မာဘက်ကအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ဘက်ကအထူးကြံ့မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။